အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ5ရက်နေ့ကျင်းပမဲ့သမရယူကောက်ပွဲမှာရှင်ပြိုင်ကြမယ်ကိုယ်စားလှယ်လောင်းနှစ်ဦးမင်းညကစကားစစ်ထိုးခဲ့ကြပါတယ
် Clearly I am not Joe Biden and I am certainly not Donald Trump and what I do offer
ကျွန်မက Joe Biden လည်းမဟုတ်သလို Donald Trump လည်းမဟုတ်ပါဘူးကျွန်မကတိုင်းပြည်ရဲ့မျိုးဆက်တစ်တွေကိုဥဆောင်သွားမှာပါကျွန်မကဖြစ်နိုင်တယ်လို့ယုံကြည်ထားသူတယောက်ပါကျမကအမေရိကန်ပြည်သူတွေကိုသေးတင်အောင်အမြဲလုပ်နေမဲ့အစားကျမတို့လုပ်နိုင်တာတွေကိုအကောင်းမြင်ပြီးလှုပ်ဆောင်သွားမဲ့သူတယောက်ပါလို့ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းလက်ရှိဒုသမ္မတကမလာဟဲရစ်ကပြောသွားခဲ့တာပါ။ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာဒေသစံတော်ချိန်စက်တင်ဘာ10ရက်နေ့ည9နာရီမှာပြုလုပ်တဲ့စကားစစ်ထိုးပွဲမတိုင်ခင်အထိဒီချိန်မှာမတွေ့ဘူးခဲ့ကြပေမဲ့အခမ်းအနားအစမှာလက်ဆွဲနှုတ်ဆက်ခဲ့ကြပြီးတဲ့နောက်သိမကြခင်မှာပဲတဦးနဲ့တဦးအပြန်အလှန်ထိုးနဲ့တိုက်ခိုက်ကြပါတယ်။ကိုယ်စားလှယ်လောင်းနှစ်ဦးအပြန်အလှန်ညှင်းခုန်ဆွေးနွေးနေကြတဲ့အထက်စီးပွားရေးဒရေသားဖျက်ချခွင့်အမျိုးသမီးတွေရဲ့အခွင့်အရေးမက္ကဆီကိုနယ်စပ်ကရွှေပြောင်းအခြေချနေထိုင်သူတွေအရေးအစ္စရေးဟာမတ်စစ်ပွဲရုရှားရဲ့ယူကရိန်းကျူးကျော်စစ်2020သမ္မတရွေးကောက်ပွဲမှာထရန့်ရှုံးနိမ့်ခဲ့သွားခဲ့ရပြီးတဲ့နောက်ရွေးကောက်ပွဲရလဒ်ကိုလွတ်တော်ကအတိမပြုနိုင်အောင်2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာထရန့်ကိုထောက်ခံသူတွေကလွတ်တော်အဆောက်အဦးကိုအချမ်းဖက်ဝင်စီးခဲ့တဲ့ကိစ္စစတဲ့အကြောင်းအရာအစုံအလင်ပါဝင်ခဲ့ပါတယ်2020သမ္မတရွေးကောက်ပွဲမှာသမ္မတဂျိုးဘိုက်ဒန်ကိုထရန့်ရှုံးနိမ့်သွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ဒုသမ္မတဟဲရစ်စ်ကသူ့ကိုအမေရိကန်ပြည်သူ80%ကအလုတ်ဖြုတ်လိုက်တာလို့ပြောကြားလိုက်တဲ့အပေါ်ထရန့်အနေနဲ့အတော်လေးအခံရခက်ခဲပုံရပါတယ်ခင်ဗျ